ဆူဒန်နိုင်ငံဒီမိုကရေစီကူးပြောင်းကာလမှာရသအစိုးရအုပ်ချုပ်ဖို့အတွက်အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့ညွန်မောင်းအဖွဲ့ကြားသဘောတူညီမှုရရှိခဲ့ကြပါတယ်။နိုင်ငံအုပ်ချုပ်ဖို့အတွက်ဝန်ကြီးချုပ်ဦးဆောင်တဲ့တီးခြားလွတ်လပ်တဲ့အစိုးရဖွဲ့ဖို့လည်းနှစ်ဖက်ကြားမှာသဘောတူခဲ့ကြပါတယ်။အုပ်ချုပ်ရေးကောင်စီတစ်ခုဖွဲ့ပြီးအ ਨੇ စုံ၃နှစ်ကာလအတွင်းစစ်တပ်နဲ့အရသာတလဲစီအုပ်ချုပ်ဖို့သဘောတူခဲ့ကြတယ်လို့အာဖရိကသမ္မဂတန်တမန်မိုဟာမက်အီဟာဆန်လာဘတ်ကသတင်းတောက်တွေကိုပြောပါရယ်အုပ်ချုပ်ရေးကောင်စီမှာစစ်တပ်က၅ယောက်အရဖက်က၅ယောက်အပြင်စစ်တပ်နောက်ခံရှိတဲ့အရသာ၁ယောက်နဲ့ဖွဲ့စည်းဖို့သဘောတူခဲ့ကြတယ်လို့တန်တမန်လာဘတ်ကပြောပါရယ်ခါထွန်းမြို့တော်မှာ၂ရက်ကြာအကြေးလဲဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီချက်တွေရလိုက်တာကြောင့်ဧပြီလကဖြစ်နေတဲ့နိုင်ငံရဲ့မတည်ငြိမ်မှုတွေကိုအဆုံးသတ်နိုင်တော့မှာဖြစ်ပါတယ်။တမရဟောင်းအိုမာအယ်ဘာရှာကိုဧပြီလကစစ်တပ်ကဖျောက်ချအာဏာသိမ်းခဲ့တာပါ။စစ်ရုံးချုပ်အပြင်မှာထိုင်သပိတ်ပေါက်နေကြသူတွေကိုဂျွန်လ3ရက်နေ့တုန်းကလုံခြုံရေးတွေဖြိုခွဲခဲ့ပြီးတဲ့နောက်အာဏာမျှဝေအုပ်ချုပ်ရေးအတွက်အစောပိုင်းဆွေးနွေးမှုတွေပြက်ပြားခဲ့တာပါ။အီသီယိုးပီးယားဝန်ကြီးချုပ်နဲ့အာဖရိကတမကအဖွဲ့ဝင်တွေအကြီးအကျယ်ကြားဝင်ဆေးဆက်ပေးမှုကြောင့်ခါတွန်းမြို့တော်မှာဆွေးနွေးပွဲတွေပြန်ဆပြီးအခုလိုသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။